ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမြတ်တီးဖြာယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်ပြာဇုလာပြည့်ကျော်12ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ28ရက်တောက်ကြာနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောကျေးဇူးရှင်များအားယေຊုအမှုထား၍ဆရာလေးဒေါက်တာဒေါ်ယူဇနညာနီနှင့်ဓမ္မဒါနကုသိုလ်ရှင်များ၏စင်ကျင့်ပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ပါမောက္ခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားရည်တော်ခြေတော်သို့ဥခိုက်၍ရိုသေစွာရှောက်ထားအပ်ပါသည်ဗျာ
သာသနာတော်နှစ် 2565 နှစ်ကောဇာတက္ကရ 1383 ခုနှစ်ရသနာပြောင်း12ရက်2022ခုနှစ်ဇန်နဝါရီလ28ရက်တောက်ကြနေ့၌အွန်လိုင်းမှဟောကြားအပ်သောမြတ်ဖရာနှင့်မနတ်သားအပိုင်း6တရားဒေသနာတော်ဒီနေ့ကတ္တကတုတ်အဖြစ်မှတ်တမ်းတင်ထားတာကစကြရအောင်သောတိမြို့စီရုံးကျောင်းမှာသရင်သုံးစင်ဖြစ်ပျက်ခဲ့တဲ့အဖြစ်တစ်ခုအနေနဲ့မှတ်တမ်းတင်ထားတာမြတ်စွာဘုရားဟာသောတိမြို့စီရုံးကျောင်းသရင်သုံးနေတဲ့အချိန်တဏီသောအခါမှာယဟန်တော်တွေကိုနိဗ္ဗာန်နဲ့ပတ်သက်တဲ့တရားဒေသနာတော်ကိုဟောကြားရှင်းလင်းပြသနေတာဖြစ်တယ်နိဗ္ဗာန်ပဋိသင်္ယုတ္တယဓမ္မိယကထာယဆိုတခါတခါမြတ်စွာဘုရားနိဗ္ဗာန်အကြောင်းကိုရှင်းပြတာရှိတယ်။အဲ့ဒီနိဗ္ဗာန်အကြောင်းနဲ့ပတ်သက်ပြီးတော့ဟောပြောတဲ့တရားတွေနိဗ္ဗာန်ပဋိသင်္ယုတ္တဒေသနာဆိုတာအိဒီယိုပါဠိတော်မှာဒီသုတ်တွေပါရှိတယ်ပုဒံပါဠိတော်မှာလည်းဒီသုတ်တွေပါရှိတယ်။နိဗ္ဗာန်နဲ့ပတ်သက်တဲ့တရားဓမ္မတွေကိုဟောကြားပေးနေတာ။အဲ့ဒါလိုဟောနေတဲ့အချိန်မှာတရားနာနေကြတဲ့ယဟန်တော်များဟာလည်းပဲလွတ်လွတ်ချင်းချင်းစိတ်အားကုန်စိုက်ပြီးတော့မြတ်စွာဘုရားဟောတာကိုနာဆိုင်ပြီးအာယူနေကြတာဖြစ်တယ်အဲ့လိုတရားပွဲကြီးမှာခက်ခဲနေနေလာတဲ့နိဗ္ဗာန်အကြောင်းကိုရှင်းနေဟောကြားနေတော့မန္တကြီးကဖះပါလုံနေတယ်ဆိုတော့ကြည်လိုက်တော့တရားဟောနေတာတွေ့ရတယ်တရားဟောနေတာကိုတရားနာမယ်လို့စိတ်ကူးတာမဟုတ်ပဲနဲ့ဘာတော်လုံးမလဲဆိုရင်ရဟန်းဂေါရမဟာယဟန်ဒီကိုနိဗ္ဗာန်နဲ့ပတ်သက်တဲ့တရားတွေဟောနေတယ်။ငါသွားပြီးအနှောက်ယှက်ပေးလိုက်ဦးမယ်။သူစိတ်ကွာအဲ့လိုအနှောက်ယှက်ပေးဖို့ပဲသူကစဉ်းစားတာ။အကယ်၍ယဟန်ဂေါရမတရားတွေကိုနာရတဲ့အခါမှာယဟန်တော်ရေအကျွတ်တရားရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားလိမ့်မယ်။ဒါကြောင့်မို့သူတို့ကငါအနှောက်ယှက်ပေးမယ်လို့ဆိုပြီးတရားပွဲဘက်ကလယ်သမားအသင်တန်တန်ဖန်ဆင်းပြီးတော့ထွန်းတို့ကြီးကိုပခုံးပေါ်ထမ်းရှည်တဲ့တပြားတန်ကြီးလက်ကကင်ပြီးတော့ဆပင်ကဖိုးရဖာယာဖိုးရဖာယာဆပင်ဖာယာချထားတယ်ပေါ့ဆိုရင်ဖယားချတာလားဟိုလှက်လက်ပပမဟုတ်ပဲနဲ့ရှေ့ကဆိုရင်ကနောက်ပို့နောက်ကဆိုရင်ကရှေ့ပို့ညာဘက်ကဆိုရင်ကိုဘယ်ဘက်ပို့ဘယ်ဘက်ကဆိုရင်ကညာဘက်ရောက်နေအဲ့လိုကိုယ်ယူကာယ Sabin Poyu Paya Lobiro Paisandeo Chine Yetare A Wogo Wopte A Wogo Biro Chiromaleve Let the Madden than a Shunny Painted Chirone Yasabia Dear Honey Resi Shout Larry ชาวลาวีတော့မြတ်စွာဘုရားကိုမေးတယ်အပိသမဏပလိပတ်တိအတ္တတာလေသမားကြီးပေါ့လေဘုရားကတန်ဃာတွေတရားဟောနေတဲ့အချိန်မှာအရှင်ဘုရားကနွားတွေမတွေ့လိုက်ဘူးလားလို့လာမေးနော်နွားတွေမတွေ့လိုက်ဘူးလားသူနွားပြောက်လို့လက်ရှာနေတဲ့ပုံစံနဲ့နွားတွေမတွေ့လိုက်ဘူးလားလို့ဆိုမြတ်စွာဘုရားက ကိမ့်ပနာဘာဘီမတေပလီပတေဟိဟဲ့စေယုံမရှိတဲ့မနက်မင်းကဘာလို့နွားလိုက်ရှာနေရတာလဲနွားတွေနဲ့ဘာလို့ဖို့လဲလို့ဆိုသူရောင်ဆောင်လာတာသိတော့မနက်မန်းသိတော့နွားနဲ့မနက်နဲ့ဘာဆိုင်လို့လဲလို့ပြောလိုက်တဲ့အခါကျတော့သူ့ရဲ့တေယုတ်ကံပေါ်သွားတဲ့အခါဘာဆက်ရှောက်တော့ဆို အရှင်ရဟန်းမျက်စိဆိုတာလဲကျွန်ုပ်ပိုင်တယ်မျက်စိထဲမှာမြင်တဲ့အဆင်းအာယုန်တွေဆိုတာလဲကျွန်ုပ်ပိုင်တယ်အဆင်းအာယုန်နဲ့မျက်စိနဲ့ဆုံလို့ဖြစ်ပေါ်လာတဲ့စက္ကူဝိညာဉ်စိတ်တို့ထိုစက္ကူဝိညာဉ်စိတ်နဲ့တွဲဖက်လာတဲ့ဖတ်တာတို့ဒါတွေဟာကျွန်ုပ်ပိုင်တယ်ကျွန်ုပ်နယ်ထဲမှာပဲရှိတယ် နာဟာလဲကျွန်ုပ်ပိုင်းနေဆိုလိုတာကမျက်စိရှိမယ်ဆင်းရှိမယ်စက္ခုဝိညာဉ်မြင်သိစိတ်ရှိမယ်မြင်သိစိတ်နဲ့အာယုန်နဲ့ဆက်သွယ်မှုဖန်တာရှိမယ်ဆိုလို့ရှင်ဘယ်သူပဲဖြစ်ဖြစ်တရားဝါဒီမှာဒီချက်တွေရှိနေရင်သူ့လက်ကမလွတ်နိုင်ဘူးလို့ချိန်သွားပြီးတော့ပြောတာနော်နားရှိမယ် အသံရှိမယ်နားနဲ့အသံကိုကြားသိတဲ့စိတ်ရှိမယ်အာယုန်နဲ့စိတ်နဲ့ဆက်သွယ်မှုဖန်တာရှိမယ်ဆိုရင်လည်းကျွန်ုပ်လက်ကမလွတ်ဘူးတဲ့နှာခေါင်းဆိုတာလည်းကျွန်ုပ်ပိုင်တာပဲအနံ့ဆိုတာလည်းကျွန်ုပ်ပိုင်တာပဲနှာခေါင်းနဲ့အနံ့ဆုံလို့သိလာတဲ့အသိစိတ်တွေဖန်တာတွေလည်းကျွန်ုပ်ပိုင်တာပဲထို့တူပဲလျှာဝင်လည်းကျွန်ုပ်ပိုင်တယ် လေယာမှာပေါ်လာတဲ့အရသာကိုလည်းကျွန်ုပ်ပိုင်တယ်။လေယာနဲ့အရသာဆုံစည်းမိလို့ဖြစ်ပေါ်လာတဲ့အသိစိတ်တို့ဖန်တာတို့ရှိနေတယ်ကျွန်ုပ်ဟာပဲဖြစ်တယ်။အထီးတွေ့ကာယဝတ္တရကိုလည်းကျွန်ုပ်ပိုင်တယ်။အထီးတွေ့အာယုန်တွေကိုလည်းကျွန်ုပ်ပိုင်တယ်။အထီးတွေ့အာယုန်တွေနဲ့ပတ်သက်ပြီးထိသည့်စိတ်တို့ဖန်တာတို့ဖြစ်ပေါ်လာလို့ရှင်လေကျွန်ုပ်ပိုင်တယ်။ ဘဝင်စိတ်ရှိတယ်ဘဝင်စိတ်တွေမှာထင်ဟလာတဲ့အာယုန်တွေရှိတယ်အဲ့ဒီအာယုန်တွေကိုဆွဲပြုတ်ပြီးတော့ဖြစ်ပေါ်လာတဲ့မနောဝိညာဉ်စိတ်တွေဖတ်တာတွေဒါတွေကိုလည်းကျွန်ုပ်ပိုင်တယ်ဆိုလိုတာကတရားဝါတွေမှာရှိတဲ့အရာတွေဟာကျွန်ုပ်ရဲ့ခလုတ်ထဲမှာလက်ထဲမှာရှိတယ်လို့ဆိုလိုတာပေါ့နော်အဲ့လိုရှိတယ် အဲ့ဒါတွေကကျွန်ုပ်လက်ထဲမှာရှိသည့်အတွက်ကြောင့်ကုဟိမေသမဏခန္ဓာမောက္ခတိမျက်စိမပါရဲစီနားမပါရဲစီနှာခေါင်းမပါရဲစီလျှာမပါရဲစီကိုယ်ကာယမပါရဲစီအသိစိတ်မရှိတဲ့စီဘယ်သွားပြီးတော့သူ့လက်ကလွတ်အောင်မလဲတဲ့အဲ့ဒါတွေရှိနေတဲ့မြတ်သူ့ရဲ့နှောင်ကြိုးကမလွတ်နိုင်ဘူးလို့ မြတ်စွာဘုရားကိုအဲ့လိုပြောတဲ့အခါမြတ်စွာဘုရားအေးစေယုံမှရှိတဲ့မနဟုတ်ပြီမျက်စိကိုလည်းမင်းပိုင်တဲ့အဆင်းကိုလည်းမင်းပိုင်တယ်မျက်စိနဲ့အဆင်းဆုံးလို့သိလာတဲ့စက္ကုဝိညာဉ်စိတ်တို့ဖတ်တာတို့မင်းပိုင်တယ်ထားငါသွားမှာကမျက်စိလည်းမရှိဘူးအဆင်းအယုံလည်းမရှိဘူးမျက်စိကြောင့်ဖြစ်လာတဲ့စက္ကုဝိညာဉ်စိတ်ဆိုတာလည်းမရှိဘူးဖတ်တာလည်းမရှိဘူးအဲ့ဒီနေရာကို ငါကသွားမှာဖြစ်တယ်မင်းအဲ့ဒီနေရာတွေကိုမင်းလက်လွတ်မပြီးပါဘူးဆိုလိုတာမြတ်စွာဘုရားပြောတော့ရုပ်တည်နန္ဒီမရှိတဲ့နေရာငါတို့ကရောက်အောင်ကျင့်နေတာအဲ့တော့ရုပ်တည်နန္ဒီမရှိတဲ့ဆိုတာနိဗ္ဗာန်နိဗ္ဗာန်ရောက်တော့ရင်တော့မင်းလက်လမ်းမပြီးပါဘူးပြောတာအဲ့တော့သရဝါဒီကိုတော့ မျက်စိနာနာလျာကာယမနာဆိုတာ၄ရှိနေတဲ့စီတော့သူကသူ့ပိုင်နဲ့ထဲလို့တတ်မှတ်ထားပြီးတော့သူနှောက်ရှက်ချင်တိုင်းနှောက်ရှက်လို့ရတယ်။အေးမျက်စိနာနာလျာကာယဆိုတဲ့ရုပ်တည်နန္ဒီမရှိတဲ့နိဗ္ဗာန်ရောက်သွားပြီဆိုရင်သူပဲရှာလို့ရှာမှမသိတော့မရှိနိုင်ဘူး။ပဲရှာလို့ရှာမှမသိဘူး။အဲ့ဒါကိုမျက်စောပြပြောတာ။အေးနိဗ္ဗာန်ဆိုတဲ့ အရာမှာမျက်စိလည်းမရှိဘူး၊နားလည်းမရှိဘူး၊နှာခေါင်းလည်းမရှိဘူး၊လျှာလည်းမရှိဘူး၊ကိုယ်ကာယလည်းမရှိဘူး။အသိစိတ်ဆိုတာလည်းမရှိဘူး။မျက်စိနာနာလျှာကာယမှာထင်ပေါ်လာတဲ့အစဉ်အနှံ၊အနာရတာအထီးတွေ့အာယုံဆိုတာလည်းမရှိဘူး။အဲ့ဒီဝတ္ထုဒွါရဆုံလို့ဖြစ်ပေါ်လာတဲ့စိတ်တို့ဖတ်တာတို့ဆိုတာလည်းမရှိဘူး။ အဲ့ဒါမရှိတဲ့နေရာကိုမင်းဘယ်လိုလုပ်သွားမလဲအဂတိတဝတ္ထပါပိမာအဲ့ဒီမရှိတဲ့နေရာမင်းဘာလုပ်လို့ရအောင်မလဲငါဟောတဲ့တရားနိဗ္ဗာန်ဆိုတာမင်းပြောတဲ့မျက်စိနာနာလျာကာယလည်းမရှိဘူးအစဉ်သာနာရတာတွေလည်းမရှိဘူးရုပ်နာနေတစ်ခုမှမရှိတဲ့နေရာဖြစ်သည့်အတွက်ကြောင့်မင်းလက်လမ်းမမိပါဘူးလို့ဘန္တကြီးကိုပြောပြီးတော့ ပြောလိုက်တဲ့အခါမှာသူကဘာပြောပြန်လဲဆိုရင်ရှံဝတ္တန္တိမမယိတံရှေးဝတ္တန္တိမမန္တိစာအိဋ္ဌစေတိမနောအဋ္ဌိနာမေတဝနာပောက်ခတိတရဝါရိဟာပစ္စည်းဝတ္ထုကိုတာဟာငါဟာလို့ပြောလို့ရှိကြတယ် ပိုင်တဲ့ပုဂ္ဂိုလ်တွေကလည်းငါပစ္စည်းလို့ပြောလို့ရှိကြတယ်ပစ္စည်းဝတ္ထုကိုလည်းငါဟာလို့ပြောတယ်အဲ့ဒီပစ္စည်းဝတ္ထုပိုင်ရှင်တွေကလည်းငါဟာလို့ပြောကြတယ်ဒီပစ္စည်းဟာငါဟာလို့ပြောတယ်ပစ္စည်းဝတ္ထုတွေကိုလည်းငါဟာလို့ပြောကြတယ်အဲ့ဒီလိုစိတ်ဓာတ်တွေရှိနေသေးသမျှနာမေတမနာမောက္ခတိ အလေကလွတ်မှာမဟုတ်ဘူးယဟန်လို့မြတ်စွာဘုရားကိုအဲ့လိုကျုံးဝပြောဆိုတဲ့အခါမှာမြတ်စွာဘုရားကဘာတုံ့ပြန်ပြောတော့ဆိုရံဝရန္တိနတ္တံမရှံယေဝရန္တိနတ္တိအဟံမင်းထင်တယ်လို့မဟုတ်ဘူးပစ္စည်းဥစ္စာတွေကိုလည်းဒီပစ္စည်းတွေဟာငါဟာလို့လည်းမပြောဘူးတဲ့အေး ငါဟာလို့ပြောတဲ့ပုဂ္ဂိုလ်တွေကလည်းပဲငါဆိုတာလည်းမရှိဘူးအဲ့တော့ငါမရှိလို့ငါဟာလည်းမရှိဘူးရှုတရားတန်တရားတွေကငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးလို့သူတွေကအဲ့လိုမြင်အောင်ချင်းဆောင်ထားတာဖြစ်လို့အေဝံပါပိမသာနာဟိနမေမက္ခံပိတက္ခတိ ငါတို့သွားတဲ့လမ်းကြောင်းကိုမင်းဘယ်နည်းနဲ့မှရှာတွေ့မှာမဟုတ်ဘူး။ဟောငါတို့မှငါဟာလို့ပြောတာမရှိဘူး။ငါလို့ပြောတာလည်းမရှိဘူး။ငါမရှိလို့ငါလည်းမရှိဘူး။ငါမရှိလို့ငါဆိုတာလည်းမရှိဘူး။မင်းဘယ်လိုလုပ်ပြီးတော့ငါတို့သွားတဲ့လမ်းကိုသိမှလဲလို့မြတ်စွာဘုရားတုံ့ပြန်ပြောဆိုတဲ့အခါမှာမနက်ကြီးဟာ သူရဲ့ခြေပတာခြေပတဲ့စကားကိုကြားရတော့စိတ်ပြက်လက်ပြက်နဲ့သူ့ဆောင်ရွက်ချက်မအောင်မြင်လို့ထိုနေရာကနေထွက်ခွာသွားတယ်။ဒါကကတ္တကတုတ်တံမှာလေသမားဟန်ဆောင်ပြီးတော့ရသော်ပြောလာရောက်နှောက်ရှက်တဲ့အသင်္တရံတစ်ခုပဲ။နောက်တစ်ခါရိဇသုတ်မှာမှတ်တမ်းတင်ထားတာကတော့ မြတ်စွာဘုရားဟာကောသလတိုင်းမှာသရင်တော့နေအဲကောသလတိုင်းကြီးကအမတမ်းမကျဲတယ်တော့တာဝတိတို့ဘာလို့ဆိုဟိမွန်တာနဲ့အမတမ်းမနှီးသွားတာမြတ်စွာဘုရားဖော်တော်မူရကပိလဝတ္တဘာလို့ဆိုကောသလတိုင်းနဲ့မှာပါတယ်ဆိုကောသလတိုင်းနဲ့ကတိသန်နယ်လေးကိုတော့တက်ကတိုင်းလို့ခေါ်ကြတာအမှန်ကတော့ကောသရတိုင်းကြီးရဲ့ကျဲတော့ကောသရတိုင်းနဲ့ပဲပါတယ်အဲ့တက်ကတိုင်းဆိုလေလူမျိုးတစ်မျိုးပိုင်ဆိုင်နဲ့နေပဲအနေနဲ့သာတက်ကတိုင်းလို့ရှိတာတကယ်ကတော့အလုံးတိုင်းကြီးကခြုံပြီးတော့ခေါ်တဲ့အခါမှာကောသရတိုင်းလို့ပဲခေါ်တယ်အဲ့တော့ဟိမွန်တဒေတာထီအောင်ကောသရမင်းကြီးရဲ့နေပဲကစုမှုထားတာဖြစ်တယ်ရပြဆောပြကကောသရတိုင်းထဲမှာခီးသွားရင်ဟိမွန္တဒေသကိုရောက်သွားတယ်။ရောက်သွားပြီးဟိမွန္တဒေသမှာရှိတဲ့တောကြောင်တစ်ကြောင်မှာသရင်သုံးနေတဲ့အခိုက်ပဲ။တပါးတဲ့သရင်သုံးနေရင်ရပြဆောပြဘာတွေတွေ့ရတော့ဆိုအဲ့ဒီခေတ်ကမင်းစိုးရာသာတွေပြည်သူပြည်သားတွေကိုအုပ်ချုပ်နေတဲ့တိုင်းပြည်အုပ်ချုပ်တဲ့မင်းဆိုးရာသာတွေဟာပြည်သူလူထုကိုနှိပ်စက်ပြီးတော့အုပ်ချုပ်နေတာကိုတွေ့ရတော့ပြည်သူလူထုကိုနှိပ်စက်ပြီးအုပ်ချုပ်နေတာတွေကိုတွေ့ရတဲ့အခါမှာမြတ်စွာဘုရားကစဉ်းစားတယ်တက္ကနုခောရိသံကာရိတုံအာဟနာအခါတယံအာစိနံအသာပယံအသောစံအသောစပယံတမေနာတကယ်တရားနိလန်းနဲ့တိုင်းပြည်ကိုအုပ်ချုပ်လို့ရနိုင်မလားအခုအုပ်ချုပ်နေတာတွေကလူတွေကိုနှိပ်စက်တယ်ပစ္စည်းတွေကိုသိမ့်နေဟောလူတွေကိုတည်ရန်ပေးတယ်တပ်ဖြတ်တယ်အနိုင်ယူတယ်စိတ်တော့ကရောက်စီတယ်ဆိုအဲ့တော့ဘယင်းကြီးရဲ့တိုင်းပြည်အုပ်ချုပ်တဲ့လူတွေရဲ့အုပ်ချုပ်မှုကတတ်ချင်းဖြတ်ချင်းအနိုင်ယူချင်းတော့ကရောက်စီချင်းဆိုတာ၄နဲ့အုပ်ချုပ်တာတရားနဲ့အုပ်ချုပ်တာမဟုတ်ဘူးလူတွေကိုဒုက္ခပေးပြီးတော့အုပ်ချုပ်တာဖြစ်တော့မြတ်စွာဘုရားကစဉ်းစားတယ်အဲ့ဒီလူကိုယ်တိုင်တတ်ချင်းတတ်မိတ်ပေးချင်းကိုယ်တိုင်နိုင်ယူခြင်းသူတော်ကိုနိုင်ယူအောင်လုပ်စေခြင်းဆိုရင်စေခြင်းဆိုရင်အောင်ပြုလုပ်ခြင်းဆိုတာတွေမပါဘဲနဲ့တကယ်တရားနဲ့တမ်းပြည့်အုပ်ချုပ်မင်းလုံးလို့ဖြစ်နိုင်မလားလို့အမှန်တော့စိတ်ထဲမှာအဲ့လိုစဉ်းစားတာပေါ့နော်ရသော်ဗျာအဲ့လိုစဉ်းစားလိုက်တဲ့အချိန်မှာအမြဲတမ်းမြတ်စွာဘုရားဘာလုပ်နေတယ်ဆိုတာကိုအခွင့်ချောင်းနေတဲ့မဏ္ဍကြီးကမြတ်စွာဘုရားရဲ့စဉ်းစားတွေးခေါ်မှုကိုသိလိုက်တာနဲ့တပြိုင်နက်မြတ်စွာဘုရားကိုတမ်းပြီးတော့ရှောက်တော့တာပဲ။ဩယဟန်ဂေါရမကမင်းလှုပ်ခြင်းနေပြီပေါ့။တရားသဖြင့်အုတ်ချုပ်တဲ့ဘယင်လှုပ်ချင်တယ်လို့သူကတွေးပြီးတော့တခါတည်းမြတ်စွာဘုရားကိုတန်းလျှောက်တာကရောတုကာရေတုပန္ဒီဘဂဝါရိသံရှင်ဖျားတဲ့ဘယင်လှုပ်ပါတိုင်းပြည်အုတ်ချုပ်ပါတတ်ချင်းဖြတ်ချင်းအနိုင်ယူချင်းစိတ်သောကရောက်စေခြင်းဤမပါဘဲနဲ့တရားသဖြင့်ပဲရှင်ဖျားတိုင်းပြည်တွေကိုအုတ်ချုပ်ဆမ်းမှာရှင်ဘုရားတွေးတဲ့အတိုင်းတိုင်းပြည်ကိုအုပ်ချုပ်ဆမ်းမှာပြည်သူတွေကိုအဲ့လိုမြတ်စွာဘုရားတွေးပြီးတာနဲ့တပြိုင်နက်သူကမြတ်စွာဘုရားနားထဲမှာကြားလောင်ဝင်ပြောလိုက်တာအဲ့ဒီအချိန်မှာမြတ်စွာဘုရားကိမ္ပဏမေတွန်ပပိမပတ္တတိယမန္တွန်ဧဝရေတိငါ့ကိုတိုင်းပြည်အုပ်ချုပ်ပါလို့မင်းပြောရလောက်ဘာလို့ဘာကိုတွေ့လို့ငါ့ကိုဒီလိုပြောရတာလဲပေါ့ဆိုတော့မဏ္ဍကြီးကပြောတယ်အရှင်ဘုရားခုနစဉ်းစားနေတာမဟုတ်လားတဲ့တိုင်းပြည်သားတွေကိုမနှိပ်စက်ဖဲမညှဉ်းပန်းမဲ ပဲတရားနိလန်းနဲ့ညီမင်းအုတ်ချုပ်ရဖြစ်နိုင်လားလို့ရှင်ပြစဉ်းစားနေတာမဟုတ်လားတဲ့အရှင်ပြအတွက်ဖြစ်နိုင်ပါတယ်တဲ့ဘာဖြစ်လို့တော့ဆိုတော့ရှင်ပြအိဒီပဲ၄ပါးကိုကြာကြာနာနာပိုင်ပိုင်နိုင်နိုင်ပွားထားတာမဟုတ်လားတဲ့သူကဒါလည်းသိတယ်အိဒီပဲ၄ပါးကိုကြာနာနာပိုင်ပိုင်နိုင်နိုင်ပွားထားတော့အရှင်ပြလိုချင်တဲ့ဆိုလို့ရှင် ဟိမန္တတောင်ကြီးတထောင်လုံးကိုတောင်းပါပဲရွှေလို့ရွှေအဖြစ်နှလုံးသွင်းလိုက်လို့ရှင်အဲ့တောင်ကြီးကမြေသားကြောက်သားတွေနဲ့တိဆောက်ထားတဲ့တောင်ကြီးကရွှေတောင်ကြီးဖြစ်သွားနိုင်တယ်အဲ့လောက်ထိအောင်ရှင်ဘုရားစိတ်ကစွန့်ထက်ပါတယ်ဆိုတော့ဘုရားကသူကအဲ့လိုပြောအဲ့တော့အိဒီပဲ၄ပါးဆိုတာသန္တဝီရိယစိတ်တဝီမန္တလို့ခေါ်တယ် ဖြစ်ခြင်းနဲ့ဆန္ဒဖြောင်းလုံးတဲ့လုံလဝိရိယစိတ်ဓာတ်ကြံ့ခိုင်မှုနဲ့အသိပညာဆိုတဲ့တည်းအဲ့ဒီပဲ၄ပါးကိုစနစ်တကျပွားများထားတဲ့ပုဂ္ဂိုလ်တယောက်ဟာပဂတိမြေသားကြောက်သားနဲ့တိဆောက်ထားတဲ့ဖြစ်နေတဲ့တောင်ကြီးကိုတောင်ပါပဲရွှေတောင်လို့နှလုံးသွင်းလိုက်လို့ရှင်စိတ်ထဲမှာရွှေလို့ပြောလိုက်တာနဲ့ရွှေဖြစ်သွားမယ်အဲ့လောက်ထိစွမ်းနေကိုရှိတယ်လို့ပြောတာပေါ့နော် တောင်ကြီးတရောင်လုံးဟာရွှေဆိုဖြစ်သွားမယ်အဲ့ဒါလို့ရွှေတောင်လို့ဖြစ်သွားမယ်ဆိုရင်အလုံးဟာရွှေဖြစ်သွားမှာပဲတဲ့အဲ့တော့အရှင်ဘုရားအုတ်ချုပ်ချင်တာတွေရွှေရင်ငွေတွေပေးပြီးအုတ်ချုပ်လို့ရပါပြီလို့အဲ့ဒါလို့မြတ်စွာဘုရားကိုရှောက်တာအဲ့ဒီအရှင်ဘုရားရဲ့စွမ်းဤတတိတွေကိုသိရလို့တပည့်တော်ကအရှင်ဘုရားဒါတွေကိုအုတ်ချုပ်ပါလို့ပြောတာပါ ဆိုတော့မြတ်စွာဘုရားကသူ့ကိုပါတုံ့ပြန်ပြောလဲဆိုရင်ပပတ္တသသူ့ဝဏ္ဏသစာဒရူပတ္တသကေဝလောစာဒရူပတ္တကေဝလောဒွိတာဝနာလမေကတ္တဣတိဝိတောတမန်စရိလူတွေရဲ့လောဘဆိုတာတဲ့ရွှေတောင်တထောင်နဲ့မပြောနဲ့တဲ့နှစ်တောင်ဆိုလဲမလောက်ဘူးတဲ့ အဲ့ဒါလို့ငွေကြေးတနာပေးပြီးအုပ်ချုပ်လို့လည်းမရဘူးဆိုတဲ့အကြောင်းလူတွေရဲ့လောဘဟာပိုင်ဆိုင်မှုကရွှေတောင်တထောင်လောက်နဲ့မလုံလောက်သေးဘူးတဲ့အဲ့ဒီလိုရွှေတောင်မုံနှစ်တောင်ဆိုတောင်မှပဲလူတွေကတင့်တယ်ဥမ္မာမဟုတ်သေးဘူးတဲ့သရဝရရဲ့လောဘဆိုတာမှတ်ကြီးတယ်ပပတ္တသသူ့ဝဏ္ဏသစာဒရူပတ္တကေဝလောအလုံးဟာဒီဝဏ္ဏတောင်ကြီးဟာ ကျောက်တေမြေတွေတခုမှမပါဘဲနဲ့ရွှေသားအတိနဲ့တိဆောက်ထားတဲ့တောင်ကြီးဒီလိုတောင်ကြီးနှစ်တောင်တောင်မှပဲလူတယောက်အတွက်မလုံလောက်ဘူးတဲ့လူရဲ့လောဘဟာမတမ်းမကြီးပါတယ်ဒါကြောင့်မို့ဣတိဝိတ္တသမန်စရိဒါတွေကိုငါသိထားတယ်လူတွေရဲ့လောဘဆိုတာဘယ်တော့မှယက်တိမှာမဟုတ်ဘူးဘယ်တော့မှပြီးတာမဟုတ်ဘူးဒါကြောင့်မို့ တရားနဲ့အညီပဲကျင့်သုံးတာကောင်းတယ်လို့မြတ်စွာဘုရားတုံ့ပြန်ပြောဆိုတယ်။မှန်တယ်။အဂိခန္တော၊သမုဒ္ဒောစ၊မဟိသောစာပိပုဂ္ဂလော။မိဘုံကြီးရဲ့နော်။သမုဒ္ဒရာရဲ့လောဘကြီးတဲ့ပုဂ္ဂိုလ်ရဲ့ဒီသုံးမျိုးပေါ့လေ။မိဘုံကြီးကလည်းပဲ လောင်စာတွေထက်ပြီးထက်ပြီးတော့သူလောင်းနေမှာပဲလောက်သွားပြီးနောက်ထပ်မထက်နဲ့တော့လောင်စာတွေမထက်နဲ့တော့လို့မရှိဘူးထက်သည်မအကုန်လောင်းပါပဲမိဘုံကြီးကိုလောင်စာထက်ပြီးလို့ဘယ်တော့မှအဆုံးမသတ်နိုင်ဘူးတဲ့ရှိသည်မအကုန်လောင်းနေမှာပဲသမုဒ္ဒရာကြီးကလည်းမြစ်တီချောင်းနေ ဘိုးဘွားကြတဲ့ရေတွေအလုံးဘလောက်ပဲဝင်ဝင်ပင်လေကြီးကပြေးရှံလာတယ်လို့မရှိဘူးတဲ့အမြဲတမ်းလုံးနေတာပဲဟောက်နေတာပဲတဲ့အဲ့ဒါလိုပဲလောဘကြီးတဲ့ပုဂ္ဂိုလ်မှာရွှေတောင်ကြီးတွေတောင်ပေးလည်းမလောက်ဘူးနှစ်တောင်ပေးလည်းမလောက်ဘူးဘလောက်ပဲပစ္စည်းဥစ္စာတွေပေးပြီးဒီလူရဲ့လောဘဟာမပြည့်နိုင်ဘူးတဲ့ဒါမြတ်စွာဘုရားလောဘရဲ့တဘာဝကိုဥတည်ပြီးတော့ပြောပြတယ် ဲ့ဒီလိုလှုပ်လို့မရဘူးဆိုတဲ့အကြောင်းလောဘကိုခြေခံပြီးတော့လူတွေကိုငွေကြေးတနာပေးပြီးအုပ်ချုပ်လို့လည်းရမယ်ထင်လို့လားမရဘူးတဲ့ဒါတွေကပို့ပို့ပြီးတော့လိုချင်လာမှာပဲဖြစ်တယ်အဲ့တော့မြတ်စွာဘုရားကဒီလူလောဘတဲ့ကြီးတဲ့ကြီးအောင်မိဘုံကြီးတဲ့မှာလောင်စာထဲ့သလိုမလုံးနဲ့ပင်လေကြီးတဲ့မှာရေထပ်ဖြည့်သလိုမလုံးနဲ့ယောဒုက္ခမတ္တခိယတောနိဒါနလောကလူတွေဒုက္ခဖြစ်တာကာမဂုဏ်အာယုန်တွေကြောင့်ဖြစ်တာပဲကာမဂုဏ်လို့ဆိုတာကာမဆိုတာလိုချင်စရာကုဏဆိုတာအနှောင့်ဖွဲ့လူချင်းစရာကောင်းသလိုစိတ်ကိုလည်းနှောင့်ဖွဲ့ထားရလို့ကာမဂုဏ်လို့ခေါ်တာနော်ကာမကုဏလူချင်းစရာကောင်းပြီးတော့စိတ်ကိုနှောင့်ဖွဲ့ထားရသောကြောင့်အစင်အသံအနယတာအထီးတွေ့ဆိုတာကိုကာမဂုဏ်လို့ခေါ်တယ်ကာမဂုဏ်အာယုန်အဲ့တော့လောဘကမိပုံကာမဂုဏ်အာယုန်ကလောင်စာဘလောက်ပဲဖြစ်တင်းဖြစ်တင်းလောက်တဲ့လူမရှိနိုင်ဘူးတဲ့။လောဘကုံသွားတဲ့လူမရှိဘူးတဲ့။ဒါကြောင့်မို့လောကမှာဒုက္ခရောက်ရတာတွေမှန်သမျှဒီကာမဂုဏ်တွေပေါ်မှာတွေ့တာတဲ့လောဘကြောင့်ဒုက္ခရောက်ကြတာတဲ့။ကာမေတုသောစန္ဒုကထံနမေယ။ဒုက္ခမှန်သမျှဟာကာမဂုဏ်အာယုန်တွေကြောင့်ဖြစ်တာလို့သိတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်လိုလုပ်ပြီးကာမဂုဏ်အာယုန်တွေပေါ်မှာစိတ်ဝင်စားမှုရှိနိုင်ပါမလဲတဲ့ဥပရိဝိရတောသင်္ကောတိလောကေလောကမှာကာမဂုဏ်ဆိုတဲ့ဥပရိတရားကိုကြည့်လိုက်မယ်ဆိုရင်တကယ်ကိုလူတွေညစ်တွယ်ရာမြုပ်နေရာရွှံ့ညွန့်ပမာပဲဖြစ်တယ်ညွန်အိုင်ကြီးတဲ့မှာဆင်းရင်တော့မြုပ်မှာပဲအဗဒံကြီးမားတဲ့ညွန်အိုင်ကြီးတဲ့မှာဆင်းမိသွားတဲ့ပုဂ္ဂိုလ်ဘာကောင်ပဲဖြစ်ဖြစ်နှိမ့်ယုတ်သွားကြတာပဲအဲတော့ကာမဂုဏ်ဆိုတဲ့ညွန်အိုင်ကြီးကလည်းပဲတရားရည်ရဲ့နှိမ့်ယုတ်ရာဌာနဖြစ်တယ်ဘယ်သူမှယုံမထွက်နိုင်ရဘူးတဲ့တသေဝဇန္တုဝိနည်းယဝိနည်းယသိခေဒါကြောင့်မို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာဒီကာမဂုဏ်အာယုန်တွေကိုဖယ်ရှားဖို့ကြိုးစားရမယ်ကံကုန်အာယုန်ဒီပေါ်မှာတွေ့တာနဲ့တဏှာကိုပဲပြရမယ်တဏှာကိုဖယ်ရှားဖို့ပဲကြိုးစားတဏှာကိုဖြစ်တင်းဖို့လောင်စာထည့်ပေးနေမယ်ဆိုရင်ဘယ်တော့မှမရဘူးလို့ဆိုလိုတယ်နော်လိုချင်လောဘကင်းတော့အောင်ဘလောက်ပဲဖြစ်တင်းပေးပြီးဘယ်တော့မှပြည့်မှာမဟုတ်ဘူးတဲ့ဒါကြောင့်မို့လိုချင်လောဘကိုပဲဖယ်ရှားရမယ်လိုချင်လောဘအကြိုက်လောင်စာတွေကိုထည့်ပေးဖို့မဖြစ်နိုင်ဘူးဆိုတာကိုသဘောပေါက်နားလည်လို့တို့ကျင်တဲ့လောကကိုပယ်ဖြောက်ဖို့ရာသူတော်ကောင်းတွေဟာကြင်ကြွတ်ကိုအထုတ်နေကြတာဖြစ်တယ်လို့ရသော်ပြားကသဘောဝါကြကြတုံ့ပြန်ပြီးတော့ပြောလိုက်တဲ့အခါမှာအော်ငါအเจ้าနေငါပြောရမှန်သိသွားပြီဆိုပြီးစိတ်ပြက်လက်ပြက်နဲ့ထုံနေရမှာပဲပျောက်ွယ်သွားတယ်တဲ့ဒါကပဝိတ္တတုတ်မှာမတန်းတင်ထားတဲ့စကားလေးတစ်ခုပေါ့နော်အဲ့တော့မနက်နေ့မြတ်စွာဘုရားနဲ့တွေ့တာဟာဒီတုတ်တန်นี่မတန်းအရာဆိုရင်အချိန်20တွေ့ပြီးသားခုမြတ်စွာဘုရားနဲ့တွေ့ဆုံးတာမြတ်စွာဘုရားကိုလာရောက်နောက်ရှိတာအချိန်20ဒါမတန်းတင်ထားတာကိုသာပြောတာအချိန်20ပြည့်သွားပြီသို့သောတံဘဟုလတုတ်မှာဆိုရင်နောက်တစ်ခါမနက်လာပြီးနှောက်ရတဲ့မတန်းတင်ပြထားတယ်ယသောဗျာဟာတက်ကတိုင်းတိလဝတိဆိုတဲ့မြို့လေးမှာတရင်သုံးနေထိုင်တဲ့အချိန်ဒီမြို့ကတော့ရှက်ရှက်ပါပါတိလဝတိမြို့ဆိုတာအမတ္တမရှာပါတဲ့နာမည်လေးပေါ့ဒီတုတ်တံမှာသာပါနေတာ ကနကောသရတိုင်းတွေကတက်ကတိုင်းဆိုတာလေးရှိတယ်။အဲတက်ကတိုင်းရဲ့နေထဲမှာသီလဝတိဆိုတဲ့မြို့လေး။အဲမြို့လေးမှာသရင်သုံးနေတဲ့ချိန်ရသော်ဗျာရဲ့တပည့်သာဝကယဟန်နေဟာရသော်ဗျာနဲ့အတူလိုက်ပါပြီ။မလမ်းမကန်အရက်မှာနိုးနိုးကြာကြာကမ္မထာအလုပ်ကိုစူးစမ်းအထုတ်နေကြတယ်။အပူရပြင်းစ조사အထုတ်နေကြတယ်သူတို့ရဲ့ဥတီချက်ဟာကိုယ်ကာယနဲ့အသက်ပေါ်မှာဥတီထားတာမဟုတ်ဘဲနဲ့ကိုယ်ကာယနဲ့အသက်ပေါ်မှာငဲ့ကွက်မှုမရှိဘဲနဲ့နိဗ္ဗာန်ကိုဥတီတဲ့စိတ်နဲ့အစွမ်းကုန်조사အထုတ်နေကြတယ်တဲ့အဲ့ဒီလိုအစွမ်းကုန်조사အထုတ်နေတာကိုစေယုံမှာရှိတဲ့မဏ္ဍကြီးကတွေ့တဲ့အခါမှာနှောက်ရှက်ဖို့လှုပ်ဆောင်လာပြန်တယ်ဒီအချိန်မှာဘယ်လိုနှောက်ရှက်တုံးဆိုပုံနာအိုကြီးအသက်အရွယ်ကြီးတဲ့ပုံနာအဖိုးကြီးအောင်ဆောင်းလာတယ်ဒီခါကျတော့အမျိုးဆုံးလုပ်တယ်အဲ့တော့ပုံနာအဖိုးကြီးအောင်ဆောင်းလာပြီးတော့သူကောင်းမှလဲသဘင်ကိုဆန်ကျစ်ကြီးနဲ့ပေါင်းထုတ်ထားတယ်။ရသေဆန်ကျစ်လို့ဟာမျိုးနဲ့ပေါင်းထုတ်ထားတယ်။ခေါင်းပေါ်မှာစတုံးကြီးနဲ့ပါတယ်ပေါ့။အဖိုးကြီးသူဝတ်ထားတာကတင့်နဲ့ရေအဝတ်ကိုဝတ်တဲ့အခါမှာတင့်နဲ့အကောင်ရဲ့ခြေထောက်ပါပါတယ်။အေးဟိုခွာတော့ကခြေတော်တွေကျန်နေတယ်အဲ့ဒီခြေတော်တွေပါထားတဲ့တင့်တဲ့ရေအဝတ်ကြီးကိုခြုံပြီးတော့အသက်အရွယ်ကကြီးနေတဲ့ခါကကုန်းကုန်းနဲ့အဖိုးကြီးတွေဆိုတာလမ်းလျှောက်လို့ရှင်ဟူဟဲဟူဟဲဖြစ်နေတာပေါ့နော်မောတဲ့အခါမှာဟူဟဲဟူဟဲဖြစ်နေတယ်သူ့လက်ထဲမှာလည်းပဲရှိသဖန်းသားနဲ့လှုပ်ထားတဲ့တောင်ဝေးကြီးကိုကိုင်းလာတယ်။ရှိသဖန်းသားဆိုတော့ကွိကွိကောက်ကောက်အသားရှိသဖန်းသားဆိုတာသူတို့စီမှာသူတော်စင်ကြီးကိုင်းဆောင်ကိုင်းဆောင်တဲ့တောင်ဝေးမျိုးပေါ့သူတော်စင်အောင်ဆောင်းလာတာသူတော်စင်အောင်ဆောင်းလာပြီးတော့အဲ့တောင်ဝေးကြီးကိုင်းပြီးပြမနာပုံနာဖိုးကြီးအနေနဲ့ယဟန်နေရှိရကိုသွားတယ်ယဟန်နေတရားထုတ်နေတဲ့စီကိုသွားပြီးတော့သူကအတန်ကျဲကျဲနဲ့ပါပြောတော့ဆိုတဟရဘွန်တော့ပပိစိတာကိုရောတို့အသက်ငယ်ကြသေးတာပဲဆိုပြီးတော့အဖိုးကြီးကကိုရောတို့ကိုရောတို့ကိုရောတို့အသက်ငယ်ကြသေးတာပဲတုတ်တုတ်ကာလကိတာကိုယ်တော်တို့အရွယ်နုနုပြုပြုဆဗင်လေးတွေကလက်တုံးပထမအရွယ်နဲ့ပြည့်စုံတုံးငယ်ရွယ်တဲ့အရွယ်တွေဖြစ်ကြတယ်ပထမအရွယ်မှာကာမဂုဏ်အာယုန်တွေပေါ်မှာအပျော်ပါမလိုက်စားပဲနဲ့ကိုတော်တို့ဉာဏ်ဝတ်နေကြတာကိုတော့လူကြီးအောင်ဆောင်းလာတဲ့အခါကျတော့လူကြီးရဲ့စကားဆိုတော့လူငယ်တွေကလေးစားတယ်ပေါ့အဖိုးကြီးတက်ကြီးပြီဆိုအဲ့ပုံစံမျိုးချိုးလာတာဆရာပုံနာကြီးလို့လို့ပါလို့လှုပ်လာကိုတော်တို့ကကာမဂုဏ်အာယုန်နဲ့မပျော်ပါပဲနဲ့နေကြတာဒီရွယ်လေးကပျော်ပျော်ပါပါနေရမယ့်အရွယ်လေးပဲပုံစံတူပုံတော်မာနုတကေကာမေလူဘွားရတဲ့အခိုက်ကိုရတို့ပျော်ပျော်လေးနေကြကာမဂုဏ်အာယုစိတ်ကြိုက်ခံစားကြစိတ်ကြိုက်ခံစားကြမာတန်ဒိဋ္ဌိကံဟိတဝါကာလိကံအနုတာဝိတ္တအထုတာဝိထာကိုရတို့ဟာလက်တွေ့ကြတဲ့ကာမဂုဏ်အာယုနေလက်တွေ့ရနိုင်တဲ့ကာမဂုဏ်အာယုနေကိုစွန့်ပစ်ပြီးတော့နောက်ဘဝမှာရမယ့်ဟာအတွက်လုံးမနေကြနဲ့သ ตัวบาเปียวราโซยะหันนี่ฮะงงๆอยู่เนี่ยติงค้าผู้พี่รอเตียทุ่งนี่ล่ะนองบัวด้วยหลุเทญญาดาหลุญาสุก็นองบัวด้วยลุเยกามกุงนี่เดกาวเนี่ยนักกากับกามกุงนี่ด้วยยะหันนี่ฮะงงๆอยู่เนี่ยลุบัวก็ถั่วขวบพี่รอยะหันโหจ่าดาฮะ นอนขามากองเงินมุงตัวพี่รอนัตมีรีเนี่ยฉันยันตาตาดีจ้าบุลูกแต่คุกคิดออกมาจะช่วยอยู่ซะเลยสิเลยกองเงินมุงยาวเองนัตมีรีเนี่ยสุรามีว่าสิเลยอันนี้มุงยาวตอนลูกศิษย์ทาวระพิโอสัยไม่ฉันน่าดูการีเนี่ยขันใจอะไรลูก จะช่วยบ้านเดียร์อะไรลูกหัวอะไรสิเด็กบอกกองเงินบ่งเด็กพี่รู้ฉันน่ะดูข่าวอย่างลูกเรียกมีมาเลยเว้ยลูกเงี้ยลูกเรียกแบบลูกพงศ์ยิ่งวุ่นจัดเลยเงี้ยเย่ไอ้บ้านเจ้าพงศ์ยิ่งวุ่นจัดเลยสิลูกกำกงเนี่ยกองเนี่ยกองเงินบ่งอ่ะกำกงวุ่นยาสิบูถ้าตุลุล็อกกันมาที่ลูกเตรียมเช่นท่าละไอ้เด็ก ที่กองเงินบ่งสวยสุดละกูเรียนในงานดูเรียนเลยบ้าไหมพี่พี่กองเงินบ่งเนี่ยรู้ชาไปเลยที่ดูตรงนี้สิเด็กบ่งเราะกองเงินบ่งสุดเลยนักเงี้ยมีเรื่องที่เช่นเนี่ยที่บ้ามาลุลุจ่าเลยรู้เท่าน่ะเอร่าจะมุดตัวเลยเอร่าหูยิ่งยอมมีรับเยอะละรู้ว่ายาสินี่เลยกำกงนี่มาขันรับเองเนี่ย เดี๋ยวทุกนี่เลยสระกูเล่นด้วยยานี่เนี่ยกำกงกูส่งไปรอน้องมาอย่าไม่หาด้วยกูรู้ไปลูกลูกนี่จะได้เลยเอตัวสมอะไรดีเลยมาตอนนี้ที่กันให้ตัวกาลิกันนู่นจะไว้ทันอากูเล่นด้วยยานี่เลยกำกงอายุนี่กูส่งไปบีรอ น้องมาน้องมัวมาอย่าเลยไอ้ด้วยกูรู้ไม่เนี่ยพี่ตัวมันนี่จะเนี่ยน้องมาขันใจไม่กังวลกังวลด้วยกูรู้ลุลุมันนี่จะเนี่ยไม่ชูซะจะว่าเนี่ยดูตัวสมัติการลุลุเปล่าละไอ้ลุเปล่าเราอย่างนี้ก็แต่แกปุ่นน้าอุจิเทียนบีร์บลูดูบียันยาร้องสอ นาคมยังจะมานั่งตันนี้ที่การให้ดูว่ากาลิกาหนูดาวมาอุปนัยงารู้ว่าเล่นด้วยใจเลยกำกับอายุงูส่งไปพี่รอน้องว่าฉันจะพูดด้วยลุงนี่จะทำหอบูเด็กแต่เกี่ยวงารู้ว่าน้องมาขันใจยังไงเนี่ยอายุนี่อุส่งความพี่รอคุณเล่นด้วยปัวมาสิ่งนั้นลุงยิ่งจะเนี่ย อันนี้ถ้าเรื่องกูยาวงารู้จูดานี่จ้าเล่นด้วยผมว่างารู้ว่าปูเล่นด้วยใจสิ่งนั้นอีจันเนี่ยที่อาตมาอยากชิบงารู้จูดานี่จ้าล่ะงารู้ว่าน้องบัวด้วยลูกนี่ดำหอบผู้ที่บัวฉันยันต์ตาคำกูอายุนี่เก่งสิ่งนี้วุ่นลูกนี่ดำเสด็จกาลิกาฮีเบียมันนะกามาด้วยมีสวบยากาดูสมาธาราชีเด กรรมกงอายุนิสระเนี่ยกาลิกะเฉยนึกคู่ขันธ์ทวีมาจูบีระเฉยเฉยนี่จูยาระหมอบผู้กรรมกงอายุนิสระเฉยเฉยนี่จูไม่ยาวผู้เฉยนึกคู่ได้หนาเด็กคู่ได้หนาเด็กคู่จะมาตัวขันธ์ทวีอย่าเลยปะ แต่เป็นเวสัยน้องมาแบบคุชเชจิ้งคุอดีตที่บีร์คุชเชจิ้งสั่งลุยอะไรไม่เข้าฟูกำกงอายุนี่มาเลยเว้ยยังสบยาตาเรียเล่นด้วยไม่จ่าเลยกำกงอายุนี่มาเลยพอฟูจบค่ะขันธ์ทั้งหมดจูดาอะไรไม่ต้องขยันลาบีโอเดลูเรียดิสเนมีย เสียดูข้ามีมีเยี่ยนสายบีร์ดีไม่นานยามาตอนหลังลูกชาวบีชาวเวนี่จ้าระบาดเจ็บดูกำกงด้วยเอริเชียมาขันใจอาบีลาสุเบขันใจเอามารู้ ဘဆန်ရမစားရမလေးဘဆန်မရခင်လုံးလိုက်ရတာတွေကအများကြီးအဲ့ဒါကြောင့်မို့လို့တန်တိဋ္ဌိကအခုလည်းငင်ရတာမဟုတ်ဘူးနော်ခုရဲ့အခုချက်ချင်းလည်းငင်အကျိုးခံစားရတာမဟုတ်ဘူးဒီလန့်ကုန်မှလာကလေးထုတ်ပြီးတော့စားရမယ်ဟာတလလုံးလုံးဆင်းရဲဒုက္ခခံပြီးတော့ရှာရမယ်ဘဝမှာရုံးကန်ပြီးတော့လှုပ်ဆောင်ပြီးတော့နေကြတာဟာသံသဒုက္ခရဖို့ဆိုပြီးဘဝမှာလှုပ်ဆောင်နေကြအဲ့ဒါတွေဟာချက်ချင်းအကျိုးရတာမဟုတ်ဘူးတဲ့ရေလုံငန်းလုပ်တဲ့ပုဂ္ဂိုလ်တွေမှာလဲရေထဲမှာဆင်းဆင်းရဲရဲပင်ပင်ပန်းပန်းနဲ့ငါရှာဘာလို့ရှာတာလဲပတ်ဆံရခြင်းလို့အားလုံးဟာဒီအလုံးလုံးနေကြတာဟာဒုက္ခနဲ့ပဲရင်ဆိုင်ပြီးလုံနေကြရတာလေအဲ့ဒီလုံနေတဲ့အချိန်မှာချမ်းသာဒုက္ခရတာမှမဟုတ်တာရင်ဆိုင်ပြီးလုံကြရတာအကောင်းဆုံးအဲ့ဒါကြောင့်မို့လို့ကာလိကလို့ပြောတာခွတ်ချက်ချင်းမရဘူးအချိန်ဆောင်ရတယ်တရားအထုတ်တာကြတော့အဲ့လိုမဟုတ်ဘူးခုတရားအထုတ်ခုစိတ်ငြိမ်းချမ်းနေဒါအဖို့တန်ဋိဌိကဖြစ်တယ်ပေါ့သူဆိုလိုတာပေါ့နော်အဲ့ဒါကြောင့်မြတ်စွာဘုရားသခင်ကိုရောမြတ်ကကာမဆိုတဲ့ကာမဂုဏ်အာယုန်နေဟာတဲ့ရှားရဖွေရတဲ့ဒုက္ခတွေများတယ်ပင်မဆင်းရဲမှုတွေများတယ်ဒီကာမဂုဏ်အာယုန်နေမှာလည်းပဲအပြည့်နာစာတွေကအလွန်များတယ်မြတ်စွာဘုရားရဲ့တရားတော်ကိုနှလုံးသွင်းတာကတော့တန်ဋိဋ္ဌိကအခုတရားကျင့်အခုပဲကိုယ်တိုင်ခံစားလို့ရတယ်အကာလိကအချိန်မီအခုလို့အခုရတယ်အေဟိပန္တိကောလာကြည့်ပါစမ်းကြည့်သမားလို့ဖိတ်ခေါ်ပြောလို့ရတယ်ဩပဏိကောမိမိစိတ်ထဲနှလုံးထဲကိုဒီတရားဓမ္မရောက်အောင်ပို့ဆောင်ထားလို့ရတယ်ပစ္စတံဝေရိတဘောဝิญญူဟိအသိပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကတရားရဲ့အရာတော်ကိုကိုယ်တွေ့ခံစားနိုင်ကြတယ်လို့တရားရဲ့ခုံတော်တွေနဲ့ပတ်သက်ပြီးတော့ရန်နေကတုံ့ပြန်ပြီးတော့သူ့ကိုပြောလိုက်တာတရားထုတ်တာကမှတကယ်တန်ဋိဌိကလက်တွေ့ကြတယ်ပေါ့ကာမဂုဏ်အာယုန်တွေကလက်တွေ့မကြဘူးပေါ့မခံစားရဘဲနဲ့ရှားပွေထားတာတွေသိသွားတယ်ဘာမှမလုပ်ရတာတွေရှိတယ်ပေါ့ဒုက္ခတွေများတယ်ဆိုတာကိုရှင်းပြတာအဲ့ဒါလို့ရဟန်းတွေကရှင်းပြတာသူ့ရဲ့ဆန္ဒနဲ့ဆန့်ကျင်မဲ့အနေနဲ့ရှင်းပြလိုက်တဲ့အခါကျတော့စိတ်ယုံမှရှိတဲ့မန္တကြီးကဘာလို့တော့ဆိုတိတံဥက္ခပိတဝါအဖိုးကြီးဆိုတော့မေးရလဲခြုံထွက်နေတော့ခေါင်းငိမ့်နေသူကခေါင်းငိမ့်လိုက်တဲ့အခါကျတော့သူ့မေးကြီးကရင်ဘတ်ကိုထိတယ်နော်ရင်ဘတ်ကိုထိပြီးခေါင်းနဲ့ရင်ဘတ်ကိုထိပြီးခေါင်းလေးငိမ့်ပြီးစီဝံနေလောလိတဝါအဟောရဲ့အနေနဲ့ရှားကိုထုတ်တိဝိတာခံနလာတေနနလာတိကံဥထပိတဝါမျက်လုံးကိုထက်ပင့်လိုက်တဲ့အခါကျတော့နှစ်ဖူးကျော်လေးက၃ကျော်ပေါ်လာတယ်အတော်ကလေးတွေ၃ခုပေါ်တယ်အိမ်ရောက်တော့မှမှန်နဲ့ကြည့်ကြည့်လိုက်ပေါ့မျက်လုံးလေးကိုထက်ပင့်လိုက်လို့ရှိရင်နှစ်ဖူးမှာအတော်ကလေး၃ခုပေါ်လာလိမ့်မယ်အဲ့ဒါလိုလှုပ်သွားတာမျက်လုံးကိုပင့်တင်ပြီးတော့နှစ်ဖူးကျော်ကြီးနှစ်ဖူးမှာနော်အတွန့်ကလေးသုံးခုတွန့်ပြီးတဲ့တွန့်လာအောင်ဆိုလိုတာအဲတဲပြောခက်တဲ့ကိုတော်တွေပဲဆိုတဲ့အဓိပ္ပာယ်ပေါ့လေနားမလည်လိုက်တာပြောခက်တယ်ဆိုပြီးတော့မျက်လုံးပင့်တင်ပြီးတော့တောင်ဟွေးကြီးထောက်ပြီးတော့ထွက်သွားတယ်အဲ့ဒီမှာသူကဘာပြောတော့ဆိုရင်နော်ကိုယ်တော်တို့ပြောလဲနားမလဲဘူးအဲ့တော့နောင်ကြရင်ကိုတော်တို့ကိုယ့်အကူခံကြပြီတော့ဆိုပြီးတော့သူကအဲ့လိုပြောပြီးထွက်သွားတယ်ဒါလောက်နားမလဲတဲ့ကိုတော်လေးကဲလှုပ်ချင်ရင်လှုပ်ကြတော့မပြောတော့ဘူးဆိုသူလာတော့လည်းအဖိုးကြီးအောင်ဆောင်းလာတာလူကြီးစကားဆိုရင်လူငယ်တွေနားလဲအောင်နားထောင်နေဆိုပြီးတော့အဖိုးကြီးအောင်ဆောင်းလာအဖိုးကြီးအောင်ဆောင်းပြီးတော့သူကနာပါလာချတာပေါ့အဲကိုရော်တွေကလက်မခံတဲ့အခါကျတော့စိတ်တူပြီးတော့တောင်ဝေးကြီးတထောင်ထောင်နဲ့ထွက်သွား ยันนี่เมียนกวนยောက်တဲ့ပြောက်တဲ့အခါကျတော့သူကကိုရောင်ဖြောက်သွားတယ်ပေါ့နော်ရှမ်းနေကတော့ဓမ္မနဲ့လို့မသိဘူးပုံနာအဖိုးကြီးတယောက်လာပြီးတော့သူတို့ပြောတယ်ဆိုတာလောက်ပဲမှတ်တာအဲ့တော့ဤဟန်တော်တွေကအဲ့ပုံနာကြီးထွက်ခွာသွားတဲ့အခါမှာမြတ်စွာဘုရားစီသွားကြတယ်သွားပြီး ရသော်ပြားရှိမှတရုတ်တသိမ်းထိုင်ပြီးတော့ဖရာကိုဒီအကြောင်းရှောက်ကြတယ်ရှင်ပြားတဲ့တပီးတော်တို့ဒီမလမ်းမကန်အရာမှာတရားကျင့်နေတော့ပုံနာအဖိုးကြီးတယောက်ရောက်လာတယ်ဗျာတဲ့ခေါင်းကလည်းပြီးစွဲကြည့်လို့ဟာထုံးထားတယ်ဆန်တုဆန်ကျစ်တွေထုံးထားပြီးတော့တင်းတဲ့ရေဝိုးကိုဝှထားတယ်အသက်ရွယ်လည်းကြီးပြီလူကလည်းဂုံဂုံဂုံဂုံနဲ့ဟောဟဲတိုက်နေအသက်ရှူပြင်းပြင်းနဲ့ အသက်ရှူပြင်းပြင်းနဲ့သူဟာရေသဖန်းသားတောင်ဝေးကြီးကိုကင်ပြီးတော့တပည့်တော်တို့စီရောက်လာတယ်တဲ့ရောက်လာပြီးသူကပြောတယ်ကိုတော်တို့ငယ်ငယ်လေးရှိကြသေးတယ်ဆပင်နဲ့တုံနူးပြိုတော့ပထမအရွယ်မှာရှိတော့ကံကုန်အာယုန်ဒီပေါ်မှာဘာဖြစ်လို့မခံစားကြတာလဲကိုတော်တို့ဒုကံကုန်အာယုန်ဒီကိုခံစားကြနော်လက်တွေ့ကြတာကိုစွန့်ပယ်ပြီးတော့ နောင်ခါမှရတဲ့အတွက်ကိုရောတို့မိုက်မိုက်ကန်ကန်မလုံးကြနဲ့လို့တပည့်တော်တို့လာပြောတယ်။လာပြောတော့တပည့်တော်တို့ကတုံ့ပြန်ပြီးတော့ပြောလိုက်ပါတယ်။ကံကုန်အာယုန်တွေကသာလက်တွေ့မကြတာ။နောက်အတွက်ဖြစ်တယ်။ငါတို့ကျင့်နေတဲ့တရားတွေကအခုကျင့်အခုသိ။အခုရအခုချမ်းသာခံစားရတယ်ဆိုတာကိုတပည့်တော်တို့ကတုံ့ပြန်ပြောဆိုလိုက်ပါတယ်။အဲ့လိုတုံ့ပြန်ပြောဆိုတဲ့အခါဒီပုံနာအဖိုးကြီးက ခေါင်းကိုညှိပြီးရှာထုတ်ပြီးတော့ပြောင်ပြသွားသေးတယ်ပေါ့နော်လျှာထုတ်ပြီးတော့ရလုံးကြီးပင့်တင်လိုက်တဲ့အခါနှစ်ဖူးကျော်မှအတွန့်ကြီးသုံးတွန့်ထားပြီးတောင်ဝေးကြီးတထောက်ထောက်နဲ့ပြန်ပြီးတော့ထွက်ခွာသွားပါတယ်သူတို့မြင်လိုက်တာကိုမြတ်စွာဘုရားကိုရှောက်တဲ့အခါမှာမြတ်စွာဘုရားနေတော့ဘိက္ခူပြမနောတဲ့အဲ့ဒါမင်းတို့စီလာတာပုံနာမဟုတ်ဘူးတဲ့ ပုံနာအိုကြီးမဟုတ်ဘူးမာရောဧတောပါပိမာဒါဟာစေယုံမှာရှိတဲ့မန္တပဲတုမကံဝိသကုကမ္မယအတောမင်းတို့မျက်စိမှောက်မင်းတို့ရဲ့အသိဉာဏ်တွေလွဲမကုန်အောင်လာရောက်ပြီးတော့နှောက်ရတတ်တာဖြစ်တယ်လို့မြတ်စွာဘုရားကယဟန်တွေကိုမိတ်ကြားပြီးတော့ တရားဓမ္မကိုခုလိုခေါ်လိုက်တယ်ရောဒုက္ခမတက်ခိယတောနိဒါနကာမဂုဏ်အာယုန်ကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခတွေအကြောင်းသိနေတဲ့ပုဂ္ဂိုလ်ဟာတဲ့ကာမေတုသောစံတုကထာနမေယကာမဂုဏ်ကြောင့်ဖြစ်လာတဲ့ဒုက္ခတွေကိုမြင်ထားတဲ့ပုဂ္ဂိုလ်ကအဲ့ဒီကာမဂုဏ်တွေပေါ်မှာဘယ်လိုလုပ်ပြီးတော့စိတ်ဝင်စားတော့မလဲဒီကာမဂုဏ်အာယုန်တွေအကြောင်းလို့ဒုက္ခရောက်တယ်ဆိုတာသိထားပြီ တိထားတဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်ပြီးကာမဂုဏ်အာယုန်တွေပေါ်မှာစိတ်ရွတ်ပါမလဲတဲ့ကာမေတုသောစံတုကထံနမေယဥပရိဝိရိတဝသင်္ကောတိလောကေကာမဂုဏ်အာယုန်ဆိုတာလောကလူတွေရဲ့တွေ့တာရမမောရကန့်ညိရရှွံ့ညွံ့ကြီးလို့ညွန်အိုင်ကြီးလို့ဖြစ်နေတယ်ဒါကြောင့်မို့နားလဲတဲ့ပုဂ္ဂိုလ်တွေဟာ ไอ้กามกุญอายุนี่ก็สุ่มเป่ผู้ด้วยชูษาอัธรณีจักรดาဖြစ်တယ်အဲ့တော့တရားကျင့်တာဘာအတွက်ကျင့်တာတော့ဆိုကာမဂုဏ်အာယုန်တွေကိုစွန့်ပယ်ဖို့ကာမဂုဏ်အာယုန်ပေါ်မှာတွေ့တာနေတဲ့စိတ်တွေပျောက်ကင်းမှုရအတွက်တရားကျင့်နေတာကာမဂုဏ်အာယုန်တွေ့တာလို့ရှင်ဒုက္ခရောက်မယ်ဆိုတာသိကြတယ်ဒါကြောင့်ဝင်လို့ကျင့်တာလို့မြတ်စွာဘုရားရဟန်းတွေကိုဒီလိုခေါ်လိုက်တယ်အဲ့တော့ ဒီချိန်မှာမနတ္တကပုံနာရောက်ဆောင်လာတော့ဖရာနဲ့တိုက်ရမတွေ့ခဲ့ဘူးဒီချိန်နောက်တုတ်တန်တစ်ခုမှာတော့တက္ကတိုင်သီလဝတီဆိုတဲ့မြို့လေးမှာသရဉ်သုံးနေထိုင်တဲ့အချိန်ပဲအဲ့ဒီမှာအာယတမအရှင်သမိတ္တိဆိုတာမြတ်စွာဘုရားရဲ့အနိမ့်ပါးမှာတရားဓမ္မကျင့်ကြံကြိုးကိုအထုတ်ပြီးတော့နေတယ် တရားထုတ်နေတဲ့ရှင်သမိတ်တိကတပားနဲ့နေတဲ့အခါမှာအတွေးပေါ်လာတယ်။ဘာအတွေးပေါ်လာတော့ဆို။ငါရဲ့ဆရာဖြစ်တဲ့မြတ်စွာဘုရားဟာတကယ်ကိုမှန်ကန်စွာသိတဲ့ပုဂ္ဂိုလ်သူမြတ်ဖြစ်လို့ငါဟာအရတော်လိုက်တာ။မြတ်စွာဘုရားဟောထားတဲ့တရားကလည်းမှန်မှန်ကန်ကန်ဟောထားတာဖြစ်လို့မှန်မှန်ကန်ကန်ဟောထားတဲ့ဓမ္မဝိနည်းမှာငါရဟန်းဝေရတာနဲ့အရတော်လိုက်တာငါတို့နဲ့အတူတကွတရားချင်းမောချင်းမဲ့ရဟန်းတော်တွေကိုကျင့်သီလနဲ့ပြည့်စုံကြတယ်အကျင့်ကောင်းတွေရှိကြတယ်အဲ့ဒါအတွက်လည်းပဲငါ့အတွက်အရတော်လိုက်တာဆရာကလည်းဆရာကောင်းတရားကလည်းတရားစစ်တရားမှန်အတူချင်းမောချင်းပဲပုဂ္ဂိုလ်တွေကလည်းကိုကျင့်သီလတွေနဲ့ပြည့်စုံကြတယ်။ငါအတွက်ကံကောင်းလိုက်တာလို့တရားထုတ်ရင်ကနေသူစဉ်းစားမိတဲ့အခါမှာမန္တကြီးကရှင်သမိတ်တိရဲ့စိတ်အကြံကိုသိပြီးရှင်သမိတ်တိစီရောက်လာတယ်။ရောက်လာပြီးတော့ဒီစိတ်ကူးအကြံစီတွေပျက်စီးသွားအောင်ခလန်းလန်းကတကြောက်မဲ့ဖွယ်အတန်ကြီးတွေဖြစ်ပေါ်လာအောင်ဖန်တီးလိုက်တယ်။ဒါဖះစီလာတာတော့မဟုတ်ဘူးသူကရှင်သမိတ်ကြီးစီလာတာ။အဲ့ဒီသူလုံးလိုက်တဲ့အတန်တွေကမြေပြိုးနေတဲ့အတန်မျိုးပေါ့။မြေကြီးပြိုပြီးတော့လာတဲ့အတန်မျိုးတွေကိုသူဖန်တီးလိုက်တယ်။အဲ့ဒါနဲ့ရှင်သမိတ်ကြီးဟာမြေကြီးပြိုတာပဲဆိုပြီးတော့အကြောင်းသိဖို့မြတ်စွာဘုရားစီသွားလိုက်တယ်။သွားပြီးတော့သူ့ရဲ့စိတ်ကူးကြံစီမှုအကြံဖြစ်တာနဲ့ရေကြီးပြိုတန်လို့ကြောင်းမဲ့ဖွဲ့အတန်ကြီးကြားတဲ့အကြောင်းကိုရှောက်လိုက်တဲ့အခါမှာမြတ်စွာဘုရားကသမိတိအဲ့ဒါရေကြီးပြိုတာမဟုတ်ဘူးတဲ့မနတ်သားကမင်းကိုအသိဉာဏ်နဲ့ယူပြင်းအောင်ဖြစ်စီရှုပ်အောင်မင်းအလုတ်ကိုနှောင့်ရှက်ဖို့လာတာတဲ့သမိတိမင်းအဲ့ဒီနေရာပဲသွားပြီးတော့တရားထုတ်တယ်အဲ့ဒီနေရာမင်းနဲ့တင်းတော်တဲ့အဲ့ဒီမှာပဲသွားတရားထုတ်ဆို။ဒါနဲ့ရှင်သမိတ်ကြီးကမြတ်စွာဘုရားကရောထသွားပြီးအဲ့ဒီနေရာသွားပြီးတော့တရားထုတ်တယ်။သူလဲရောက်ရောခုနလိုအတန်ကြီးကြားပြန်တယ်။ဒုတိယအချိန်ကြားပြန်တယ်။ဒုတိယအချိန်မှာလဲရှင်သမိတ်ကြီးကစဉ်းစားတယ်။အဲ့ဒီအတန်ကြီးကြားပြန်တယ်။အဲ့ဒီလိုမနတ်သားကအခုလိုရှင်သမိတ်ကြီးကိုနှောက်ရှက်ပြန်တယ်။အတန်ပေးပြီးတော့နှောက်ရှက်တာအဲ့ဒါလို့နှောက်ရှက်လိုက်တဲ့အခါမှာရှင်သမိတိကဒါမနဲ့လုံနေတာပဲဆိုတာဖះစီကသိလာတော့ဘလို့တုံ့ပြန်လိုက်တုံးဆိုတော့တတ္တယဟံပပိစီတောအကာရသမနာခရိယစေယုံမှရှိတဲ့မနဲ့ငါဟာယုံကြည်ခြင်းနဲ့လူပေါင်းကထွက်ခွာပြီးတော့ယဟန်ဝတ်နေတာဖြစ်တယ်ငါဟာတတိယတတိတရားရဲ့တန်ဖိုးပညာတရားရဲ့တန်ဖိုးတွေငါသိတယ်ငါစိတ်ဟာလည်းပဲတမာတိစွာနဲ့တည်ငြိမ်နေတယ်ကာမံကရတုရူပာနိနေဝမံပြရေတတိမင်းလုံးချင်တဲ့အတန်ဒီဖန်တီးချင်တာတွေဖန်တီးနေဝမံပြရေတတိငါကိုစိတ်ပြည့်အောင်မင်းမလုံးနိုင်ပါဘူးတဲ့မင်းဘယ်လိုပဲ၆လံ၆လံငါမကြောက်ဘူးလို့ဆိုပြီးတော့တုံ့ပြန်လိုက်တဲ့အခါမှာမန္တကြီးကရှင်သမိတ်ကြီးဟာငါလုံနေတာမှန်သိသွားပြီဆိုပြီးတော့စိတ်ပြက်လက်ပြက်နဲ့ပြန်လေးထွက်ခေါ်သွားတယ်။ဒါလည်းပဲရှင်သမိတ်ကြီးကိုလာရောက်ပြီးတော့ခြောက်လန့်နဲ့မနတ်ရဲ့တွေ့ကြုံအဲ့ဒါလူမနတ်ဟာချိန်ချင်းလာပြီးတော့ရသော်ဘုရားကိုလည်းနှောက်ရှက်တယ်။ရသော်ဘုရားရဲ့တပည့်သားတွေကိုလည်းနှောက်ရှက်တယ်အဲ့လိုနှောက်ရတဲ့မနတ်သားကိုဖះကလည်းတုံ့ပြန်တဲ့တပည့်သားတွေကလည်းတုံ့ပြန်တယ်။အဲ့ဒီတုံ့ပြန်ချက်လေးတွေကိုမတန်းတင်ပြီးတော့ထားတာဖြစ်ပါတယ်။တရားချက်ကသူတော်စင်ပရိသတ်ပေါင်းတို့မြတ်ဗုဒ္ဓနဲ့မြတ်ဖះနဲ့မနတ်သားအကြောင်းနာယူမှတ်သားကြရသဖြင့်ဘုသူတ္တရီရရှိပြီးမြတ်ဖះရဲ့တရားဓမ္မနဲ့ပတ်သက်ပြီးကြည်ညိုပွဲရတရားဓမ္မရဲ့အနှစ်သာရကိုသိရှိကြလို့မိမိတို့ကိုယ်တိုင်တရားဓမ္မကိုကျင့်ကြံကြိုးကိုအထောက်ဖို့
ကိုစိတ်နှပြချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာရုံကြာကြသည်များအမြအမြအမြဤရောမြာ